ဆဲလ်တွေကအောက်ဆီဂျင်ဘမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဝီလျံကီလင်၊ဂရိတ်ဆမ်မန်ဇာနဲ့ပီတာရက်ကလစ်ဖ်တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာနိုဘယ်ကော်မတီအတွင်းရေးမှူးချုပ်သောမတ်စ်ဘယ်မန်ကဆွီဒင်နိုင်ငံစတော့ခ ோம் မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့ဆုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေသွေးရနယ်ယောဂါ၊ကင်ဆာယောဂါနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်မဲ့နီလန်သစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာဆင်မှာပြောသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်ဆင်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရပ်ဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်။